ရှိတောင်အာရှနိုင်ငံများအသင်းအာဆီယံရဲ့နိုင်ငံခြားရေးဝန်ကြီးတွေလာမယ့်ဂျာတာပရီနေ့မှာအင်ဒိုနီးရှားနိုင်ငံမှာအထူးအစည်းအဝေးကျင်းပပြီးမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုဆွေးနွေးကြမယ့်အကြောင်းကမ္ဘောဒီးယားနိုင်ငံခြားရေးဌာနကတင်းငွေတွင်နေ့မှာပြောပါတယ်။ဂျာကာတာမှာကျင်းပမယ့်အာဆီယံနိုင်ငံခြားရေးဝန်ကြီးတွေရဲ့ဆွေးနွေးပွဲမှာတော့မြန်မာနိုင်ငံတွင်ပြည်ပခန့်တွေအဆုံးသတ်ရေးဆောင်ရွက်ဖို့ပြီးခဲ့တဲ့နှစ်အတွင်းမြန်မာစစ်တပ်အုပ်ချုပ်သူတွေနဲ့သဘောတူထားတဲ့အာဆီယံရဲ့ဘုံသဘောတူညီချက်၅ရပ်ကိုကျင့်သုံးဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးဆွေးနွေးမယ်အကြောင်းကမ္ဘောဒီးယားနိုင်ငံခြားရေးဌာနပြောခွင့်ရရှွန်ဆွန်ရီက Reuters သတင်းအေဂျင်စီကိုပြောပါတယ်2022ခုနှစ်ဖေဖော်ဝါရီလအတွင်းနိုဘယ်ဆုရှင်ဒေါအောင်ဆန်းစုကြည်ရဲ့ရွေးကောက်ခံအစိုးရကိုစစ်တပ်ကဖြုတ်ချနောက်သူမနဲ့အတူထောင်နဲ့ချီတဲ့တက်ကြွလှုပ်ရှားသူတွေကိုဖမ်းဆီးသဘောထားကွဲပြားသူတွေနဲ့ဆန့်ကျင်ဆန္ဒပြသူတွေကိုသွေးရွက်တန်ယိုဖြုတ်ခွဲမှုတွေနောက်ပိုင်းမြန်မာနိုင်ငံဟာအကြမ်းဖက်မှုတန်တရားတဲမှပိတ်မိနေတာဖြစ်ပါတယ်နောက်လာတဲ့ကျင့်ပမဲ့အာဆီယံထိပ်သီးဆွေးနွေးပွဲမတိုင်ခင်မှာမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ရှေ့တိုးဆောင်ရွက်နိုင်ရေးဘယ်လိုတွန်းအားပေးနိုင်မလဲဆိုတဲ့အကြံပြုချက်တွေထွက်ပေါ်လာအောင်အခုအာဆီယံဆွေးနွေးပွဲမှာကြိုးစားမယ်အကြောင်းလဲကမ္ဘောဒီးယားနိုင်ငံခြားရေးဌာနပြောခွင့်ရကစာတူပေးဖို့အကြောင်းပြန်ချက်မှာပြောဆိုထားပါတယ်ကမ္ဘောဒီးယားကလက်ရှိအာဆီယံအလှည့်ကျဥက္ကဋ္ဌလည်းဖြစ်ပါတယ်ရှင်